ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကနောင်မွန်ရဲစခန်းဒီကနေ့မနေ့ပိုင်းကတိုက်ခိုက်ခံရပြီးစကမ်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်၁၀ယောက်ကျော်သေဆုံးတယ်လို့ဒေသခံတွေနဲ့လူမှုကူညီရေးဖွဲ့တွေကပြောပါတယ်ဒီလိုတိုက်ခိုက်ခံရပြီးနောက်လာရှိုးမြို့တွင်းမှာလည်းလုံခြုံရေးစစ်ဆေးမှုတွေတင်းကျနေတဲ့အကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးပါမယ်လာရှုမန္တလေးကာလံပေးလာရှုမြို့အနောက်ဘက်25မိုင်กว่าမှာရှိတဲ့နောင်မွန်ရဲစခန်းကိုလက်နက်ကင်ဖွဲ့တွေကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်တွေဘက်ကထိခိုက်မှုများပြားတယ်လို့မြင့်မြင့်နောင်မွန်တေရခန်သူကပြောပါတယ
်10ယောက်ကြတယ်ကမ်းကြတယ်အဲ9ယောက်တိုက်ခိုက်ရတယ်အဲပြောက်ဆူလာကခု9ယောက်ပြောင်းနေကြ
နောင်မွန်ရဲစခန်းတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တွေအကြဆုံးထိခိုက်တဲ့အရေအတွက်မှန်ကန်ကြောင်းဒေသတွင်းလူမှုကူညီရေးဖွဲ့တွေကအတည်ပြုပြောဆိုပြီးမြောက်ပိုင်းမာမိတ်တပ်ဖွဲ့တွေကတိုက်ခိုက်တာလို့လာရှုဒေသခံတွေကပြောဆိုနေကြပါတယ်
။ဆန်တဲ့င်းကတော့၃ခွေပေါင်းလို့ပြောတယ်။သူကဒုတိယတိုက်ခိုက်တာဆိုတော့ကြားတာတော့9နာရီလောက်ကြားတာပဲ။ကျွန်တော်တို့ကအဲ့ချိန်9နာရီလောက်တောက်တော့ပြီးပြီဆိုတော့အမှအန်ဘူလန့်တွေလည်းရောက်လာပြီ
။ဒီနေ့ကတော့တော့
ကျွန်တော်တို့ရတော့၃ခေါက်၄ခေါက်လောက်ရှိတယ်။အနေထားရတော့လေထိခိုက်မှုကြီးတော့များပါပဲ။အဲဒီမှာနေတဲ့ရဲဝင်တန်းတွေတော့ထိခိုက်မှုရှိနေလို့စစ်ကားနဲ့အန်ဘူလန့်ကားတွေကိုပဲပေးဖြတ်ပြီးတော့ကျွန်တော်တို့ကကြတော့ပြီးမသွားဘူ
း။ဒေသခံတွေရဲ့ပြောဆိုချက်ကိုတည်ပြုဖို့တမ်းပလောင်တပ်ဖွဲ့ DNL ကိုဆက်တွယ်မေးမြန်းတာမှာပြောခွေရဘုံမှုတိုင်းကျော်ကအတိအကျအတည်ပြုချက်မပေးနိုင်ခဲ့ပါဘူး။
မနေ့ကစားနေပတ်တယ်မင်းတို့လည်းအောက်ရှိကိုပြန်ပြီးဒီတရင်ပြန်ရည်တော့ဘာလို့ဆိုတော့ရမရလေးတော့ကျွန်တော်ပေါင်းတ
ာဒါပေမဲ့မြောက်ပိုင်းတပ်ဖွဲ့အခြေပြုလှုပ်ရှားရဒေတာဖက်မှာတော့တမတော်ကနေသုံးစစ်တွေရှိနေစဲလို့သူကဆိုပါတယ်လာရှုနဲ့နောင်မွန်ကြားခင်းနှင်းရွာဖက်မှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့လာရှုမြို့ခံသူကပြောပါတယ
်ခင်းနှင်းသားမှာလည်းခုနနှစ်ခွဲတော့ကနည်းနည်းပြစ်ပြီးရဲ့အဲ့ဒီနောင်မွန်နဲ့လာရှုကြားပေါ့အဲ့မှာလည်းပြစ်ခတ်မှုတွေရှိနေတယ်
ဒီလိုပြစ်ခတ်တိုက်ခိုက်မှုရှိနေတဲ့အခြေအနေကြောင့်လာရှုမြို့တွင်းမှာလည်းလုံခြုံရေးရစစ်ဆေးမှုတွေပိုတင်းကျနေတယ်လို့အဆိုပါလာရှုမြို့ခံကဆက်ပြောပါတယ
်လာရှုမြို့တွင်းမှာတော့ပြက်တယ်ဟိုကားတွေကအဓိကဆက်ဒီမနေ့ကသူပြောအဲဒီလက်နက်တွေဦးတဲ့ကားနဲ့သူရုပ်ဝတ်နဲ့အဲဒီဘက်တွေဝင်လာဆိုလို့ဆိုတော့ဆက်နေချီအဲဒီညာကလည်းသူဒီရက်ွက်စနစ်ကြီးပိုင်းနာမှာလည်းဆက်နေအဲမှာကားတဲ့ဟိုပြည်ရှာနေပေါ့
နောင်မွန်ရဲစခန်းတိုက်ခိုက်ခံရမှုနဲ့ဒေသတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရဖို့စစ်ကောင်စီပြောခွေရကိုအကြိမ်ကြိမ်ဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာခြေပြုနေတဲ့ညီနောင်မာမိတ်တုံးဖွဲ့ဖြစ်တဲ့တမ်းလောင်တပ်ဖွဲ့ DNL ၊ရခိုင်လက်နက်ကိုင်ဖွဲ့ AA ၊ကိုကတပ်ဖွဲ့ MNDAA တို့ဟာစစ်ကောင်စီတပ်ဖွဲ့တွေကနေဆန္ဒပြတပိတ်မောက်တူတွေကိုဖြိုခွင်းပစ်ခတ်တပ်ဖြတ်နေတဲ့လို့ရပေါ်မှာပြင်းထန်စွာရှုတ်ချကြောင်းမလကုံမှာကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံသားတွေကိုပြစ်ခတ်တိုက်ခိုက်နေမှုကိုအများဆုံးရတတ်ပြီးနိုင်ငံရေးပြဿနာဖြေရှင်းမှုကိုအများဆုံးလှုပ်ဆောင်ဖို့နဲ့တပ်မတော်ကနေမရတတ်ပဲဆက်လက်လုပ်ကိုင်နေမယ်ဆိုရင်မျိုးဥတော်လိုင်းရေးကိုဆင်နွှဲနေတဲ့ဘဝတူတိုင်းသားလူမျိုးပေါင်းစုံညီနောင်တွေနဲ့တူမိမိကိုမိမိခုခံကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်